Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2014ခုနှစ်မေလ2ရက်မြန်မာတက္ကသိုလ်1386ခုနှစ်ကစုံလာဇန်4ရက်တောက်ကြနေညနေပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျွန်မအင်ဂျင်နိုင်ပါ
ကျမရနနာချမ်းမဒီညနေသတင်းတွေကိုမဆုမျက်မွန်နဲ့အတူကြီးညာပေးမှဖြစ်ပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းမှာဆိုရတက်တွေနဲ့ရုရှားလူလာသူခွဲထွက်ရေးသမားတွေကြားဒီကနေ့တိုက်ပွဲတွေစတင်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့မြေအောက်ယထာနှစ်ဆင်းတိုက်မှုအတွင်းမှာအနည်းဆုံးလူ200လောက်ဒဏ်ရာရခဲ့ကြပါတယ်။ဒီလိုသတင်းတွေကိုတခြားထူးခြားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုလည်းကြီးညာပေးဖို့ရှိပါတယ်ရှင်။
ကမ္ဘာပြည်နယ်နဲ့မြန်မာနိုင်ငံထဲမှာတော့နာဂစ်မုန်တိုင်းတိုက်ခိုက်ခဲ့တဲ့6နှစ်ပြည့်တဲ့ဒီကနေ့မှာနာဂစ်မုန်တိုင်းဒုက္ခသည်တွေရဲ့ပြန်လည်ထူထောင်ရေးအခြေအနေရောဘယ်လိုရှိနေပါသလဲ
။ပူညီတာလေးကတော့အဲ့ကန်ထရိုက်တွေနဲ့ပူညီတဲ့ NGO ဖွဲ့တွေတော့ကောင်းစားသွားတာကျွန်တော်တွေ့တာပေါ့နော်။ကန်ထရိုက်တွေချမ်းသာပါတယ
်။ဒေသခံတအူးပြောသွားတာပါ။သတင်းအစီအစဉ်ပြီးမှနားဆင်ရမှာပါရှင်။တခါတိုင်းရင်းသားဒေသသတင်းမှာတော့ရှမ်းပါတီကြီးနှစ်ခုပေါင်းစည်းရေးဆွေးနွေးပွဲကိုမနေ့ပြန်မှစတင်ကျင်းပတော့မယ့်အကြောင်းကြားရမှာပါ။မတရားဒေတာဘက်မှာတော့လဲရီပြန်ရဖို့လဲသမားတွေလှုပ်ရှားတောင်းဆိုခဲ့ကြတဲ့သတင်းပေးပို့ချက်ကိုလည်းတင်ပြဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်နန္ဒာချက်နဲ့မတ်ဆူမြန်မွန်တို့ကပြောပြမှာပါရှင
်။ရုရှားလူလာသူခွဲထွက်ရေးသမားတွေအပေါ်ယူကရိန်းတပ်ဖွဲ့တွေကစစ်ဆင်ရေးစတင်လိုက်တဲ့အချိန်မှာပဲယူကရိန်းနိုင်ငံအရှေ့ပိုင်းကတပုံတွေတိမ့်ပိုက်ထားတဲ့မြို့နီးမှာတောက်ကြနေကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ယူကရိန်းပြည်ထောင်ရေးဝန်ကြီးအာဆန်အီဗန်ကော့ကတော့Slovians မြို့မှာဖြစ်ခဲ့တဲ့တိုက်ပွဲအတွင်းယူကရိန်းရဟတ်ယာဉ်နှစ်စင်းကိုတပုံတွေဘက်ကပစ်ချခဲ့ပြီးတော့ယင်မှုနှစ်ဦးသေဆုံးသွားခဲ့တယ်လို့ပြောဆိုခဲ့ပါတယ်။တပုံတွေအနေနဲ့ဖမ်းဆီးထားတဲ့တစားကန်တွေကိုပြန်လွှတ်ပေးဖို့လက်နက်ချဖို့နဲ့တိမ့်ပိုက်ထားတဲ့အဆောက်အုံတွေကနေဖယ်ရှားပြီးမြို့ပြပိုင်းပစ္စည်းတွေကိုနေရာတကျပြန်ထားဖို့ယူကရိန်းအစိုးရကတောင်းဆိုတဲ့အကြောင်းပြည်ထရေးဝန်ကြီး Ivan Kov ကသူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြထားပါတယ်။အခုလိုယူကရိန်းရဲ့တောက်ကြနေကတိုက်ခိုက်မှုဟာဆိုရင်ယူကရိန်းမှာဖြစ်နေတဲ့ပြည်ပခါတွေကိုပြည်လဲစေရေးရည်ရွယ်တဲ့ငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းမှုတွေကိုပြတ်ပြားသွားစေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။ဒါ့အပြင်ရုရှားနယ်စပ်အနီးပြဿနာဖြစ်နေတဲ့ဒေသကနေယူကရိန်းတပ်တွေကိုရုတ်သိမ်းဖို့အတွက်ကိုလည်းသမ္မတပူတင်ကိုယ်တိုင်ကကြားသာပတင်းလေးကတောင်းဆိုခဲ့ပါတယ်။ဝါရှင်တန်မှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဒီကနေ့တွေ့ဆုံမဲ့ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲနဲ့တယ်လီဖုန်းပြောဆိုချိန်မှာရုရှားသမ္မတပူတင်ကတောင်းဆိုခဲ့တာပါရုရှားစကားပြောတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရှိတဲ့ဒါဇင်နဲ့ချီတဲ့မြို့တွေကအဆောက်အုံတွေကိုသိမ်းပိုက်ထားတဲ့ဒီရုရှားလူလာသူခွဲထွက်ရေးသမားတွေရဲ့အကြမ်းဖက်မှုတွေတိုးလာနေတာကိုဖြေရှင်းဖို့အတွက်စစ်မှုမထမ်းမနေရဥပဒေကိုကြာတာပရင်းတွေကယူကရိန်းယာယီသမ္မတအိုဘက်ဆန်ဒါတာချီနော့ဖ်ကနေလက်မှတ်ရေးထိုးခဲ့ပါတယ်
ပြည်တွင်းစစ်ဖြစ်ပွားမဲ့အခြေအနေဖြစ်နေတဲ့တောင်ဆူဒန်နိုင်ငံမှာတွေးထွက်တန်ယူတိုက်ခိုက်မှုတွေအဆုံးသတ်သွားအောင်ဘယ်လိုလုပ်ကြမလဲဆိုတာဆွေးနွေးဖို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာဂျူဘာမြို့တော်ကိုရောက်ရှိနေပါတယ်။ဒီကနေ့တောက်ကြနေမှာပဲသမ္မတဆီလ်ဗာကီယာနဲ့ဝန်ကြီးကယ်ရီတွေ့ဆုံဆွေးနွေးမှာဖြစ်ပြီးတော့တပုံကောင်းဆောင်ဒုသမ္မတဟောင်းရီယက်မရှားကိုတယ်လီဖုန်းပေါ်ကနေဆက်သွယ်စကားပြောဖို့အစီအစဉ်ရှိပါတယ်။သမ္မတနဲ့ဒုသမ္မတဟောင်းအပေါ်ထောက်ခံသူတွေကြားမှာအပြန်အလှန်တိုက်ခိုက်မှုတွေကိုအမေရိကန်နိုင်ငံသားဝန်ကြီးကမနေ့တုန်းကပဲဝေဖန်ပြစ်တင်ခဲ့ပါတယ်။
United Nations Commissioner was here, spoke out about the potential of famine. I would echo those warnings, but more so, I would even go.
ဒီကိုလာသွားခဲ့တဲ့ကုလသမဂ္ဂမဟာမင်းကြီးကငတ်မော့ခေါင်းပါမဲ့ဘေးကျရောက်နိုင်တယ်လို့ပြောသွားပါတယ်။သူ့လိုပဲကျွန်တော်ကလည်းသတိပေးချင်ပါတယ်။ဒီထက်ပိုပြီးတော့ကျွန်တော်ပြောချင်တာကတော့လူပုဂ္ဂိုလ်အပေါ်အခြေခံတဲ့အကြမ်းဖက်မှုတွေခေါင်းဆောင်နှစ်ယောက်ကြားကဒေါသတွေကတနိုင်ငံလုံးကိုကူးဆက်ပြီးတော့တောင်ဆူဒန်နိုင်ငံထိမ့်မနိုင်သိမ့်မရဖြစ်မဲ့အခြေအနေစီဥတည်နေတာဘလို့နည်းနဲ့မှခွင့်မပြုသင့်ဘူးဆိုတာကိုအဓိကပြောချင်ပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီပြောသွားတာဖြစ်ပါတယ်တောင်ဆူဒန်မှာတိုက်ခိုက်မှုတွေရပ်ဖို့နဲ့အရသားတွေကိုကာကွယ်ဝယ်ဖို့အတွက်အာဖရိကသမ္မတငြိမ်းချမ်းရေးထိန်းတက်တွေကိုဆေးလွှတ်နိုင်ရေးအတွက်ကိုလည်းဝန်ကြီးကယ်ရီစ조사ညှိနှိုင်းနေပါတယ်တောင်ဆူဒန်မှာဖြစ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူပေါင်းထောင်ချီသေဆုံးခဲ့ပြီးတော့သက်တမ်းကျော်အိုးအိမ်ပြစ်ထွက်ပြေးနေကြရတယ်လို့ယုံကြည်ရပါတယ်ရှင်
နိုင်ဂျီးရီးယားနိုင်ငံအဘူဂျာမြို့စွန်းနားကဘတ်စကားဂိတ်တစ်ခုမှာဖြစ်ခဲ့တဲ့ကားဘုံးကွဲမှုကြောင့်လူအနည်းဆုံး18ဦးသေဆုံးသွားခဲ့ပါတယ်။အခုဖြစ်ခဲ့တဲ့ကားဘုံးကွဲမှုဟာဆိုရင်ပြီးခဲ့တဲ့ဧပြီလ14ရက်နေ့ကလူအနည်းဆုံး85ဦးသေဆုံးသွားခဲ့တဲ့ဘတ်စကားဂိတ်တစ်ခုကဘုံးပေါက်ကွဲမှုနေရာနားမှာပဲဖြစ်ခဲ့တာဖြစ်ပါတယ်။မနေ့ကြာသပတေးနေ့နောက်ပိုင်းကဖြစ်ခဲ့တဲ့ဒီကားဘုံးကွဲမှုအတွင်းနောက်ထပ်တခြားလူဒါဇင်ပေါင်းများစွာလည်းဒဏ်ရာတွေရရှိခဲ့ကြတယ်လို့ရဲအယားရှိကပြောဆိုပါရယ်ဧပြီလကပေါက်ကွဲမှုနဲ့ပတ်သက်လို့တော့အဲ့ဒါသူတို့လက်ချက်ဖြစ်တဲ့အကြောင်းအစ္စလာမ်အစွန်းရောက်အဖွဲ့တစ်ခုဖြစ်တဲ့ဘိုကိုဟာရမ်ကထုတ်ဖော်ပြောဆိုခဲ့ပါရယ်အခုနောက်ဆုံးဖြစ်ခဲ့တဲ့မနေ့ကဘုံးပေါက်ကားဘုံးကွဲမှုမှာတော့ဘသူလက်ချက်ဆိုတာမသိရသေးပါဘူး။နိုင်ဂျီးရီးယားနိုင်ငံဟာနောက်တစ်ပတ်ထဲကျရင်အာဖရိကမှာကမ္ဘာစီးပွားရေးညီလာခံကြီးကိုအိမ်ရှင်ဖြစ်လက်ခံကျင်းပဖို့စီစဉ်နေတာပါ။နိုင်ဂျီးရီးယားသမ္မတ Good Luck ကတော့ဒီညီလာခံအတွက်လုံခြုံရေးကိုအခါတိုင်းတည်းပို့ပြီးတော့တင်းတင်းကြပ်ကြပ်ချထားမယ်လို့ကတိပေးခဲ့ပါတယ်
။စီးရီးယားနိုင်ငံဟာမှပြည်နယ်တွေကရွာနှစ်ရွာမှာကားဘုံးတွေပောက်ကွဲခဲ့လို့ကလေး7ယောက်အပါအဝင်18ယောက်သေဆုံးသွားတယ်လို့စီးရီးယားအစိုးရသတင်းမီဒီယာကပြောပါတယ်။ဂျေဘရီနဲ့ဟျူမာရီရွာနှစ်ရွာမှာဒီကနေ့တောက်ကြန်နေဖြစ်ပွားတဲ့တိုက်ခိုက်မှုတွေကြောင့်နောက်ထပ်50လဲတရားရသွားတယ်လို့အစိုးရရုပ်သံကထုတ်ပြန်ပါတယ်။ဒီရွာတွေဟာအစိုးရရဲ့ထိန်းချုပ်မှုအောက်မှာရှိနေပြီးတော့တမရဘာရှာအယ်အာဆတ်လိုအလာဝီတွေအများစုနေကြတဲ့ရွာတွေဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကလည်းအတည်ပြုပါတယ်။ဒါပေမဲ့သူတို့ရရှိတဲ့သတင်းတွေအရသေဆုံးသူဟာ15ယောက်ပဲရှိတယ်လို့ပြောပါတယ်။ဘုံခွဲတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဘသူကမှတော့တာဝန်ခံပြောခြင်းမရှိသေးပါဘူးအခုလိုအစိုးရပြစ်မှတ်တွေကိုအယ်ခိုင်ဒါအဖွဲ့ကပုံမှန်အားဖြင့်တိုက်ခိုက်လို့ရှိပါတယ်ရှင
် VOA American တာညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုက်နိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါရခင်ဗျာ
VOA ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်တွင်တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေအဖြစ်သတ်မှတ်ခံထားရတဲ့မွတ်စလင်တွေနဲ့ပတ်သက်လို့အရေးအကြီးဆုံးဦးစားပေးဆောင်ရွက်ရမယ့်ကိစ္စကသူတို့ကိုနိုင်ငံသားအဖြစ်အသိမှတ်ပြုဖို့ဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နံပြားကပြောဆိုလိုက်ပါတယ်ဒီလိုမလုံဆောင်မှုဆိုရင်ရိုဟင်ဂျာမွတ်စလင်တွေအတွက်ချင်းချောက်မှုတွေဆက်ရှိနေမှာဖြစ်ပြီးနိုင်ငံတကာမှာတိုင်းပြည်ရဲ့ဂုဏ်သိက္ခာကိုတေချာပေါက်ထိခိုက်စေမှာလည်းဖြစ်တယ်လို့မနေ့ကနိုင်ငံတကာငြိမ်းချမ်းရေးဌာနမှာမစ္စတာနမ်ဘီယာကပြောသွားခဲ့တာပါပြီးခဲ့တဲ့နှစ်နှစ်အတွင်းရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေနဲ့ရခိုင်လူမျိုးတွေကြားဖြစ်ပွားခဲ့တဲ့အကြမ်းဖက်အထိကျုံးတွေကြောင့်လူပေါင်း280ကျော်တိတ်ဆုံးခဲ့ရပြီးတော့3,400ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့လကလည်းရခိုင်ပြည်နယ်မှာနိုင်ငံတကာအဖွဲ့တွေရဲ့ရုံးတွေနဲ့နေအိမ်တွေအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးတော့သမရဦးသိန်းစိန်ကတော့နောက်နောက်ဒီလိုပြဿနာတွေထပ်ပေါ်လာရင်ဖြေရှင်းနိုင်ဖို့အတွက်အရေးပေါ်ပေါင်းဆက်ညှိနှိုင်းရေးစင်တာတစ်ခုထားရှိဆောင်ရွက်မယ်လို့မနေ့ကသူ့ရဲ့လစဉ်မိန့်ခွန်းမှာထည့်သွင်းပြောဆိုသွားခဲ့ပါတယ်။
မြန်မာနိုင်ငံရဲ့ဘဏ်လုပ်ငန်းစနစ်ခေတ်မီလာစေဖို့ဒေါ်လာ55သန်းထောက်ပံ့မယ်လို့ကမ္ဘာ့ဘဏ်ကကြေညာခဲ့ပါတယ်။ပြည်သူ့ဘဏ္ဍာစီမံခန့်ခွဲမှုတွေမှာခင်မိလာစေဖို့အတွက်အပြည်ပြည်ဆိုင်ရာဖွံ့ဖြိုးရေးအဖွဲ့ IDA ကချင်းငွေဒေါ်လာတန်း30မှတည်ပြီးတော့ဗြိတိန်နိုင်ငံကဖွံ့ဖြိုးရေးဌာန UKH ကဒေါ်လာ16တန်းခွဲ၊ဩစတြေးလျနိုင်ငံက8တန်းခွဲနဲ့စုစုပေါင်းဒေါ်လာ55တန်းမြန်မာနိုင်ငံကိုကူညီမယ်လို့ကြာတာရင်းနေတော့ကကမ္ဘာ့ဘဏ်ကထုတ်ပြန်ကြေညာပါတယ်။မြန်မာအစိုးရရဲ့အများပြည်သူဝန်ဆောင်မှုလုပ်ငန်းတွေထိထိရောက်ရောက်တိုးတက်လာစေဖို့အစိုးရဘဏ္ဍာတွေကိုစနစ်တကျခွဲဝေသုံးဆွဲပြီးတော့အများယုံကြည်စိတ်ချရတဲ့ဘဏ္ဍာငွေစီမံခန့်ခွဲမှုစနစ်ဖြစ်စေဖို့ရည်ရွယ်ထောက်ပံ့ကူညီတာဖြစ်တယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြုံကင်းမြက်ဒီနှစ်ဆန်းမြန်မာနိုင်ငံခီးစဉ်အတွင်းမှာလည်းဖွံ့ဖြိုးရေးအတွက်ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာအဖွဲ့အစည်းတွေကဒေါ်လာတန်း2000အကူအညီပေးမှာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။အကူအညီတွေကိုတော့မြန်မာနိုင်ငံသားအများစုမှီခိုအလုပ်လုပ်ကိုင်နေတဲ့ဆိုင်ပြိုရေးကဏ္ဍနဲ့လျှက်စစ်တပ်အားရရှိရေးကျန်းမာရေးစတဲ့အများပြည်သူဝန်ဆောင်မှုကဏ္ဍတွေမှာသုံးဆွဲမယ်လို့ပြောပါတယ်။မကြာသေးခင်နှစ်တွေအတွင်းနိုင်ငံတကာကဖွံ့ဖြိုးရေးအကူအညီတွေကိုရရှိနေတဲ့မြန်မာနိုင်ငံရဲ့စီးပွားရေးဟာ2014-2015ဘဏ္ဍာနှစ်မှာတရုတ်နိုင်ငံထက်တောင်ပိုများပြီးတော့ 9.8 ရာခိုင်နှုန်းအထိတိုးတက်နိုင်တယ်လို့လည်းကမ္ဘာ့ဘဏ်နဲ့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကခန့်မှန်းထားကြပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံဆိုမျိုးတော်မှာမြေရောက်ယထာဒစင်းဟာအခြားယထာဒစင်းနဲ့တိုက်မိပြီးတော့ခရီးသည်200လောက်ဒဏ်ရာရရှိခဲ့တယ်လို့အာဏာပိုင်တွေကပြောပါရယ်။ဒါပေမဲ့ဒီဒဏ်ရာရသူအလုံးကတော့စိုးရင်ရတဲ့အခြေအနေမှာမရှိဘူးလို့ဆိုပါရယ်။ဒီမတော်တဆမှုဟာ
မြို့တော်အရှေ့ပိုင်းကဆန်ဝမ်စင်နီဘူတာယုံနီးမှာတောက်ကြနေနေခင်ပိုင်းကဖြစ်ခဲ့တာလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ယထာတဆင်းဟာဘူတာမှာရက်ထားတဲ့တခြားယထာတဆင်းရဲ့နောက်မီးကိုဝင်တိုက်ခဲ့တာကြောင့်တွဲလမ်းချော်သွားခဲ့တာလည်းဖြစ်ပါတယ်။တာဝန်ရှိသူတွေကတော့အချက်ပြတဲ့စနစ်အလုံးမလုတာကြောင့်ယထာတိုက်မိခဲ့တာဖြစ်ပြီးမြေအောက်ယထာတွဲနှစ်တွဲဒီယထာရဲ့တွဲနှစ်တွဲလမ်းချော်သွားခဲ့တယ်လို့ပြောဆိုပါရတယ်။လူတစ်ထောင်လောက်ကိုလည်းကယ်ဆယ်နိုင်ခဲ့ပြီးတော့ခီးတဲ့အများစုဟာနည်းနည်းပါးပါးကွဲပြဲတာနားကျင်တာနဲ့ခီးတဲ့တယောက်ကတော့ကျိုးပယ်ခဲ့ပါရတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးအာဏာပိုင်တွေကအခုအခါမှာစုံစမ်းစစ်ဆေးနေကြပါရတယ်။တောင်ကိုရီးယားရုပ်တံလွှင့်ဌာန YTN ကထုတ်လွှင့်တဲ့သတင်းမှာတော့အခုလိုယထာချင်းတိုက်မိတဲ့အချိန်ခီးတဲ့တွေဟာယထာပေါ်ကနေခုံချခဲ့ကြရင်းနဲ့တော်တော်များများကဒဏ်ရာရခဲ့ကြတာဖြစ်ပြီးတော့ယထာတိုက်မှုဖြစ်ခဲ့တဲ့နေရာနဲ့နီးတဲ့ဘူတာကိုလမ်းလျှောက်သွားခဲ့ကြတယ်လို့ဆိုပါရယ် writer သတင်းတစ်ပုဒ်မှာတော့ခီးတဲ့တွေကိုယထာပေါ်ကနေယထာပေါ်မှာပဲနေကြဖို့အစောပိုင်းကမှာကြားခဲ့ပေမဲ့ခီးတဲ့အများစုကဒါဝဂူးမဆိုင်ပဲတကားတွေကိုဇွတ်ဖွင့်ပြီးတော့တွဲပေါ်ကနေခုံချခဲ့တာဖြစ်တယ်လို့ဖော်ပြထားပါရယ်
နောက်ဆုံးရသတင်းတွေကိုမက်နန္ဒာ channel မဆုမြတ်မုံတို့ကပြောပြသွားတာပါရှင်။ဒီကနေ့ဟာမြမသမိုင်းမှာအဆိုးရွားဆုံးသဘာဝဘေးရန်ရဲ့အဖြစ်ကြုံတွေ့ခဲ့ရတဲ့နာဂစ်မုံတိုင်းကြီးတိုက်ခိုက်ခဲ့တာ6နှစ်ပြည့်တဲ့နေ့ပါရှင်။မုံတိုင်းအဓိကတိုက်ခိုက်ခဲ့တဲ့ရန်ကုန်နဲ့အေရဝတီမြို့ဝကျွန်းပေါ်ဒေသမှာလူပေါင်း3000ချီတေဆုံးခဲ့ရပြီးဒေသခံအများပြားဟာလည်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါ။ဒီဒုက္ခသည်တွေရဲ့ဘဝပြန်လည်ထူထောင်ရေးအတွက်ပြည်တွင်းကကူညီရေးဖွဲ့တွေရောကုလသမဂ္ဂအပါအဝင်နိုင်ငံတကာကကယ်ဆယ်ရေးဖွဲ့တွေကပါကူညီထောက်ပံ့ခဲ့ကြပေမဲ့ဒေသခံပြည်သူတွေရဲ့နေထိုင်ဘဝကတော့ထင်သလောက်အဆင်ပြေတိုးတက်လာခြင်းမရှိဘဲအခုချိန်ထိအခက်အခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်ပြည်စုံကိုတော့ကိုညံဝင်းအောင်ကပြောပြမှာပါရှင
်နာဂစ်မုန်တိုင်းတိုက်ခတ်မှုကြောင့်လူအသက်တွေသေခြင်းပျက်စီးပြီးနေထိုင်လူမှုဘဝပြတ်သုံးခဲ့ရတာအခုဆိုရင်6နှစ်တာရှိခဲ့ပါပြီဒီကြားကာလတည်းနိုင်ငံတကာအကူအညီတွေရရှိခဲ့တဲ့ဆိုပေမဲ့ဒေသခံတွေအတွက်တော့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာပုံမှန်အနေထားပြန်မရောက်သေးဘူးလို့ဆိုကြပါတယ်နိုင်ငံကအကူအညီတွေပေါ်အခြေခံပြီးပြည်တွင်းကန်ထရိုက်တွေကသာကောင်းစားသွားပေမဲ့ဒေသခံတွေနေစဉ်ဘဝပုံမှန်အနေအထားကိုပြန်မရောက်သေးဘူးလို့လပုတာမျိုးနေကဘာသာရေးခေါင်းဆောင်တူဖြစ်တဲ့ဦးသိန်းတို့က VOA ကိုပြောပါတယ
်ကျွန်တော်မြင်လာတော့ပူညီတာလေးကတော့အဲကန်ထရိုက်တွေနဲ့ပူညီတဲ့ NGO ဖွဲ့တွေတော့ကောင်းစားသွားတာကျွန်တော်တွေ့တာပေါ့နော်ကန်ထရိုက်တွေချမ်းသာပါတယ်အဲဒီမှာတော့အိမ်လေးတွေပေးတယ်အိမ်လေးတွေစုံနေတယ်သူတို့မနေတတ်ဘူးအဲဒါစိတ်ပိုင်းယုတ်ပိုင်းပေါ့နော်ပြုတ်ရင်ပြောင်းလဲမှုကတော့သိမရှိပါဘူးသူတို့ပူညီပံ့ပိုးပေးတာကတော့သိမရှိပါဘူးကစီရီလာတယ်ချက်တာတွေဆောက်တယ်အိမ်တွေဆောက်တယ်သူတို့ကဒါတော့ပဲကာထွက်နဲ့ပေါင်းပြီးလုပ်ပြီးွားတယ်လမ်းတွေလုပ်တယ်ရေကန်တွေတူးတယ်သူတို့လိုချင်တာသူတို့အားချင်းလုပ်ပြီးဖြန့်နှီးပြီးယူသွားတာပေါ့နော်ဒါမျိုးတွေကျွန်တော်တွေ့ရပါတယ်တကယ်တကယ်ဒေသခံတွေကတော့ထင်သလိုတော့အထီးရောက်တော့မရှိဘူးအနည်းချင်းတော့ပါပဲဥပမာသရားတစ်ခုပေါ့ဒီသရားကိုထိုးလိုက်တဲ့အချိန်မှာကျွန်တော်ကိုယ်တိုင်ပြောတယ်ဒါနာကြောင့်လူတယ်လူတဲ့သရားကိုပြင်ကလေးနဲ့ဘာဖြစ်လို့မလုပ်လဲအာကုတ်ကိုသားလေးနဲ့လုပ်တယ်သုံးနေခံတော်ပြီတဲ့နောက်ရေတွင်းနေလိုက်ပြီးပြင်မိတယ်ကျေရင်းနေပါလေနာမည်လေးထိုးပြီးတော့သူတို့ကိုယ်တိုင်မတူဘဲနဲ့ပထမမူလရေရင်းကိုဗီလိုက်ပြေလေးနှိမ့်လောက်ပို့ပြီးတော့နာမည်ထိုးပြီးတော့အဲနာမည်လေးယူသွားတယ်ဓာတ်ပုံရိုက်တယ်ပြောမယ်ဆိုတော့အရေးအတွက်နဲ့အရေးသွေးဆိုတော့သူကအရေးအတွက်ပဲပေါ့နော်အရေးအတွက်ဆိုတာသူတို့လိုချင်တဲ့တက်ကက်ပြင်ပြီးတာပဲလေခက်မြန်မြန်လှုပ်ခက်မြန်မြန်ပြီးပြီးရောပေါ့
နာဂစ်မုန်တိုင်းကြောင့်အေယာဝတီတိုင်းမှာအထူးသဖြင့်လာပုတာမြူနာတဝိုက်ကရွာသူရွာသားတွေအများဆုံးတည်ဆုံးခဲ့ရတယ်လို့တန်မွေးဝမ်းကြောင်းလုပ်ငန်းတွေလည်းပျက်စီးခဲ့ရပါတယ်အဲ့ဒီတဲမှာစားလုပ်ငန်းတစ်ခုလည်းပါဝင်ပါတယ်ပြင်စလူကြီးရွာကစားလုပ်ငန်းလုပ်ကင်နေသူဦးအောင်ကျော်ကဒီကနေ့မှာအေယာဝတီတိုင်းတစ်ခုလုံးခြုံကြည့်ရင်စားလုပ်ငန်းဟာ25000ခန့်နှုန်းသာရှိတော့တယ်လို့ဆိုပါတယ
်စားလုပ်ငန်းရှိဒီနေ့အေယာဝတီတိုင်းအနေနဲ့ပြောရင်25000ခန့်နှုန်းပဲလုပ်နိုင်တယ်အဲလုပ်ငန်းရှင်တွေကထွက်ရှိလာတဲ့စားစိမ်းနှုန်းနဲ့ရလာတဲ့အကျိုးများပြတ်လို့ရှိရင်ထုတ်လုပ်မှုအောက်ကိုဈေးကရောက်တဲ့အတွက်လုံးဝရှိတော်များများပြတ်သုံးသွားပြီလေဒါကြောင့်အခုလက်ရှိဒီနေ့ဆိုလို့ရှိရင်အရာဒီတိုင်းတိုင်းလုံးနဲ့ခြုံတွေ့ရင်စားလုံးရှိ25000ခန့်လုံးပဲလုံနိုင်ခဲ့တယ်စားလုံးကတော့ဆိုပြီးချင်းငွေတွေပေးတယ်ပေးတဲ့ငွေကအားလုံးကတော့ဓာတ်မှုကြီးများဆိုပြီးတော့တေကသုံးသိန်းပေးလိုက်တာပျက်စီးမှုများတဲ့နေရာလဲသုံးသိန်းပဲပျက်စီးမှုနည်းတဲ့နေရာသုံးသိန်းပဲဆိုတော့ဓာတ်မှုကြီးများတော့ပေးတာမှန်ကန်တယ်ပျက်စီးမှုများတဲ့ကျွန်တော်တို့ဘက်ကကြတော့ဒီပေါ်ပေါ်အဆောက်အဦတွေပြန်လိုက်ဒီဆောက်ရေးကာလကျတော့အဆောက်အဦအကုန်လုံးပြန်လိုက်ဒီဆောက်တဲ့ခါကျတော့လုပ်ငန်းပေါ်မှာတုံ့ဆဲမှုအားကအပြည့်ကမတုံ့ဆဲနိုင်ခဲ့ဘူး။ကိုယ်နေရာပြပြရတဲ့ခါပြပြနေတဲ့ခါကျတော့ကုန်ကျမှုကပုံများတယ်။ရရလေးဈေးနှုန်းကထိုးလို့မှုအောက်ကိုရောက်တဲ့နှစ်ကများတော့အခုချိန်မှာတော့25000ခန့်လုံးလောက်ပဲကျန်တော့တယ်လုပ်ငန်းရှင်က
။နာဂစ်မုန်တိုင်းကြားရောက်ပြီးနောက်ပိုင်းအေယာဝတီတိုင်းတွင်းကရေလုံငန်းတွေ အနည်းငယ်နှလန်းပြန်ထူလာတဲ့ဆိုပေမဲ့တဘာဝကေဟာစနစ်ပြတ်သုံးသွားတာကြောင့်အရင်လိုငားတွေများများဆဆမရတော့ဘူးလို့သိရပါတယ်။နာဂစ်မုန်တိုင်းဟာ2008ခုနှစ်မတ်လ2ရက်နေ့မှာအဆိုးအဝါးဆုံးတိုက်ခတ်ခဲ့တာပါ။အဲ့ဒီနေ့ကအချိန်လေးကိုဦးသိန်းတို့ကပြန်ပြောပြပါတယ
်။လွန်ခဲ့တဲ့6နှစ်ကဆိုရင်ကျွန်တော်တို့ညနေနေ့လယ်လောက်ဆိုရင်နှစ်ချက်တိကျော်လောက်ဆိုရင်မိုးရေလေလေတအားတိုက်လာပြီးတော့ညနေ4နာရီကျော်လောက်ဆိုရင်9နာရီလောက်ဆိုရင်လပတာမျိုးကျွန်တော်တို့မျိုးရဲ့ဟိုဘက်ကမ်းမှာရေတားကြီးတာပေါ့နော်ရေတက်လာတာပေါ့လေးလေးလေးကြီးနေသားတိုက်ပြီးတော့မှတပင်းနေရသားတိုက်ခဲ့ပြီးတော့ဒီဟိုဘက်မြစ်မှာဆိုရင်ရေတွေလွှမ်းလာတာပေါ့နော်ည9နာရီ8နာရီလောက်လဲရောက်ပေါ့မျိုးတွေကိုရေတွေဝင်လာတာပေါ့အဲမိုးတဲလင်းလင်းလင်းရောကျွန်တော်တို့နေပေါင်းဆောင်ရတကားလဲတက်လာကြတာဆက်လေတွေနဲ့လေတွေနဲ့ပြဲ့တော်တွေနဲ့ပေါ့သူတို့ကြီးမှာရေ14 5ပဲတက်တယ်ပုံမင်းတွေကျိုးတယ်ဟာလူတွေတော့ပြေပြီဆိုပြီးတော့မျိုးကိုတကားလူတွေအများကြီးရောက်လာအကုန်လပတာမျိုးဝါရှိတယ်ရွာတော်တော်များများပေါ့အကုန်လုံးမျိုးပေါ်တက်လာကြတာအာတစောင်းနေပြီဖျားနေပြီဖုံးချောင်းနေပြီကဲသေးရလဲဘလူးမမရှိသေးတဲ့အချိန်ပေါ့နော်အဲအေးပေါ်ဆန်ရုပ်ပြုတ်သွားတာပေါ့ဒီနာကြီးတဲ့ပသိန်တို့မြောင်းမြားတို့ကလပတာမှာတော့လူတွေတည်ပြီးဒုက္ခတွေဖြစ်ကုန်ပြီဆိုပြီးတော့မတော်ကားတွေနဲ့ဆင်းလာပြီးတော့ကျွန်တော်မျိုးလာလှူကြတာပေါ့နော
်နာဂစ်မုန်တိုင်းတွင်တည်ဆုံးသွားသူတွေအတွက်ဒီကနေ့မနက်မှာလပတာမျိုးပေါ်ကတက်ကြမဟာသဘင်ဆူတောင်းပြေဖျားမှာမျိုးပေါ်ကျောင်းပေါင်း42ကျောင်းကတန်ဃာတို့တွေကိုပင့်ဖိတ်ပြီးစွန့်ကပ်အမျှဝေခဲ့ကြပါတယ်ဒီကနေ့ည9နာရီကနေ9နာရီအထိမှလည်းမြန်မာနိုင်ငံလူငယ်အဖွဲ့ချုပ်က UCB နာဂစ်မုန်တိုင်းတွင်တည်ဆုံသွားသူတွေအတွက်ဘာသာပေါင်းစုံစူတောင်းပွဲပြုလုပ်ကြမယ်လို့သိရပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်အင်အားကြီးရှမ်းပါတီကြီးနှစ်ခုဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP တို့ဟာနှစ်ပါတီပေါင်းစည်းရေးအတွက်မနေ့ပြန်မေလ3ရက်နေ့မှာပထမဆုံးကြိမ်တွေ့ဆုံဆွေးနွေးကြတော့မှာပါဒီဆွေးနွေးပွဲမှာဘာတွေကိုအဓိကညှိနှိုင်းဆွေးနွေးဖြေရှာကြမလဲဆိုတာကိုတော့စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
ဟုတ်ကဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP တို့ဟာနှစ်ဖက်ဒူဥက္ကဋ္ဌတွေဥဆောင်ပြီးတစ်ဖက်ကိုကိုယ်စားလှယ်5ဦးစီနဲ့လာမယ့်စနေနေ့မှာတောင်ကြီးမြို့မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်နှစ်ပါတီပေါင်းစည်းရေးမှာအဓိကဆွေးနွေးရမယ့်အချက်ကတော့ပါတီမူဝါဒတွေဖြစ်တဲ့ပြည်နယ်နဲ့တိုင်း14ခုမူနဲ့10ခုမူပဲဖြစ်တယ်လို့ကြားပြူခေါ် SNDP ပါတီရဲ့ဒုဥက္ကဋ္ဌဦးဆိုင်ဆောင်စီကပြောပါတယ်
ကျွန်တော်အခြေခံစားတဲ့မူဝါဒကနည်းနည်းပြောရတာကျွန်တော်2008ကိုအတိအဝမဟုတ်တော့မှကျွန်တော်တစိတ်တစ်ပိုင်းနဲ့ဟိုလက်ခံတဲ့အပိုင်းနဲ့လက်ခံလို့ပဲရွေးတော်ပွဲလဲဝင်လိုက်ပြီအဲ SNLD ကတော့သူကလက်မခံမိနဲ့သူကပါတီတော့ပြန်ထောင်တယ်ကွာအဲ့လိုပေါ့အဲ now ပြီးတော့ကျွန်တော်တို့ဒီဖွဲ့စည်းပုံမှာကျတော့ကျွန်တော်တို့14 unit နိုင်ငံရေးရကျတော့ကျွန်တော်တို့ကိုယ်ပိုင်ပြဋ္ဌာန်းခွင့် SNLD ကတော့ရှိပြီနဲ့အဲ့လိုလေးတွေပြဲလွှဲနေတယ်ကျွန်တော်တို့ကနည်းနည်းအသေးစိတ်ဆွေးနွေးရမယ့်ကိစ္စတွေ
ကြောက်ကောင်းပါတီလို့ခေါ်ကြတဲ့ SNLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကတော့2008ဖွဲ့စည်းပုံနဲ့ပြည်နယ်နယ်တိုင်း unit တွေကိုနှစ်ဖက်ညှိနှိုင်းသွားမယ်လို့ပြောပါတယ
်။သူကကိုယ်တိုင်ကလည်း2008ဖွဲ့စည်းပုံကပြင်ရမယ်ပေါ့နော်။ပြင်ဖို့ရှိတယ်ဆိုတဲ့ကံပြတော့ကျွန်တော်လက်မခံတဲ့အပိုင်းတွေလည်းတချို့တော့ပြင်ကောင်းပြင်လိမ့်မယ်ပေါ့ဗျာ။ဒါကြောင့်မလို့ညှိနှိုင်းမယ်ဆိုလို့ရှိရင်တော့ဒီတစ်ခုထွက်လာလိမ့်မယ်လို့ပြောလဲပါတယ်။ဒီ6 unit ပေါ့နော်6 unit ကိုတော့ကျွန်တော်လုံးဝဆွဲကြိုင်ထားပါလိမ့်မယ်။အဲ့ဒါလည်းနှိမ့်နိုင်ကြည့်ရမှာပေါ့နော်။ကျွန်တော်ပြောတဲ့ရှင်းယူနစ်ဆိုတာကလည်းဒီ1049လောက်လိုက်ရကြရကျလာတဲ့မူကိုကြာ။ဒါတိုင်းနာအလုံးနဲ့ဒီပမာပါဝင်ပေါ့နော်။အလုံးလက်ခံထားတဲ့ဟာကျွန်တော်ရှေ့ကခေါင်းဆောင်တွေအကုန်လုံးလက်ခံထားတဲ့ဟာနောက်ကျမှဒီအစိုးရဝင်လာတော့မှဒီဥစ္စာတွေကကြောက်ဖြစ်သွားတာဟုတ်။အဲ့ဒါကိုကြည့်လဲဆွေးနွေးလို့ရှင်းရင်တော့လေဒီတကူရနိုင်လိမ့်မယ်လို့ကျွန်တော်ညွှန်လင်းပါတယ်။
နှစ်ပါတီပေါင်းစည်းရေးအတွက်အခြားအခက်အခဲတွေကိုကြားပြူခေါ် SNDP ပါတီရဲ့ဒုဥက္ကဋ္ဌဦးဆိုင်ဆောင်စီကအခုလိုဆက်ပြောပါတယ
်။ပြီးခဲ့တဲ့ဒီ January 2024ဦးတင်မှာလုပ်ပါတီညီလာခံမှာဟိုညီလာခံကိုတည်းကဘယ်အကြောင်းကြောင့်ဖြစ်ဖြစ်ဟိုကြားပြူပါတီရောအထက်မှာခံမှုဆိုတဲ့သုံးချက်ချက်ကြီးတော့အဲ့ဒီကျွန်တော်ကျန်တဲ့အမေရိကန်ဆောင်အောင်ချွေးနေတဲ့ဒီတော့ကတော့ဘာလဲပေါ့ဖိုင်နယ်ကိုဖြစ်ရမှာပေါ့အဲ့ဒါတော့ကျွန်တော်တို့အရင်ဆွေးနွေးရတာပေါ့နော်
SNLD ပါတီဘက်ကတော့လိုအပ်လာရင်သူတို့ပါတီကိုဖျက်သိမ်းပေးမှာဖြစ်တယ်လို့ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးဆိုင်လိတ်ကပြောပါတယ်နှစ်ပါတီပေါင်းစည်းရေးအတွက် SNLD ပါတီကဖြတ်သိမ်းမယ်ဆိုရင်ပူပေါင်းရေးအတွက်အရေးကြီးဆုံးအချက်ဟာပါတီမူဝါဒကိုနှစ်ဖက်အခြေအလက်ညှိနှိုင်းဖို့ပဲရှိနေတာဖြစ်ပါတယ်။ရှမ်းပါတီကြီးနှစ်ပါတီပူပေါင်းရေးကိုလိုလားသူတယောက်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။နှစ်ပါတီပေါင်းစည်းရေးတော့အဓိကတော့မတူပါဘူးခဏခြံတော့တူတာတွေဟိုကအရင်လောက်ကြပါလို့ပထမအချိန်တော့
ချက်ချင်းတော့ဖြစ်မှာမဟုတ်ဘူးလေအခုပထမဆုံးကြည့်ရမှာမြို့သားရေးကိုအဓိကထားကြည့်ရမှာပေါ့မြို့သားကောင်းစားရေးကိုကြည့်ပြီးတော့မှအရင်အစတစရအောင်ထုတ်ရမှာလေပြီးမှအဲ့မူတွေကိုဆွေးနွေးမှရမှာပေါ့
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP တို့ဟာနှစ်ပါတီပေါင်းစည်းရေးအတွက်ပြီးခဲ့တဲ့နှစ်အောက်တိုဘာလကတည်းကပြင်ဆင်ခဲ့ကြတာဖြစ်ပါတယ်။အရင်လားကရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဌာနချုပ်ဝမ်ဟိုင်းမှကျင်းပတဲ့ရှမ်းပြည်တပ်မတော်ရွှေရူအခမ်းအနားမှာပြည်တွင်းပြည်ပကရှမ်းတန်ဃာတော်တွေနဲ့ပြည်သူတွေကရှမ်းနိုင်ငံရေးပါတီနှစ်ပါတီပူးပေါင်းရေးနဲ့ရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ပူးပေါင်းရေးကိုလက်မှတ်ထိုးတောင်းဆိုခဲ့တဲ့နောက်အခုလိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဦးခွန်ထူးခေါင်းဆောင်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဟာ1990ပြည့်နှစ်ရွေးကောက်ပွဲမှာ23နေရာနဲ့ဒုတိယမဲအများဆုံးရတဲ့ပါတီဖြစ်ပါတယ်2010ရွေးကောက်ပွဲကိုတော့တပိတ်မောက်ပြီးမပါဝင်ခဲ့ပါဘူးဦးဆိုင်အပေါင်းခေါင်းဆောင်တဲ့ကြားပြူကောရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ပါတီကတော့2010ရွေးကောက်ပွဲမှာပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်မှာ38နေရာပြည်သူ့လွှတ်တော်မှာ18နေရာနဲ့အမျိုးသားလွှတ်တော်မှာ3နေရာအနိုင်ရထားတဲ့ပါတီဖြစ်ပါတယ်
။ VOA သတင်းတောက်ကိုမိုးစောပါရှင်။ဆက်ပြီးတော့ဒီမန္တလေးတိုင်းမီဒီယာဒေသကသတင်းကိုပြောပြရမယ်ဆိုရင်ဒေသခံလယ်သမားတွေဟာသူတို့ရဲ့လယ်မြေတွေပြန်ရဖို့အတွက်မေဒီနေမှာငါးကန်တွေကရေတွေကိုဖောက်ထုတ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။သူတို့ရဲ့လယ်ဧကတွေကိုစစ်တပ်က1992ခုနှစ်ကတည်းကသိမ်းယူပြီးတော့အင်းလုပ်ငန်းလုပ်တဲ့ခရိုနီတွေကိုပြန်ရောင်းတာလယ်တွေကိုတိစားချပြီးတော့ပြန်လုပ်ကင်တာစတာမျိုးတွေလုပ်နေတဲ့အတွက်ဒေသခံလယ်သမားတွေကမကြေမနက်ဖြစ်ခဲ့ကြပါတယ်ဒီနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ကျမတို့ရဲ့သတင်းတောက်မအေးမာကပြောပြမှာပါရှင်
မြန်မာစစ်တပ်ကလယ်သမားတွေပြည်သူတွေထံကနေသိမ်းယူထားတဲ့လယ်ဧကပေါင်း9သိန်းလောက်ရှိတဲ့အနက်ကပြည်ဦးလွင်ခရိုင်မဒယာဒေသကတပြေကံကျေးရွာမှာတော့လယ်ဧက400လောက်ကိုလွန်ခဲ့တဲ့နှစ်20ကျော်လောက်ကတည်းကသိမ်းယူခဲ့တာပါလယ်တွေကိုသိမ်းပြီးအင်းလုပ်ငန်းလုပ်ကင်နေသူတွေကိုအဆင့်ဆင့်လက်လွဲရောင်းစားတာမျိုးတွေတီးစားကချပြီးငှားစားတာမျိုးတွေလုပ်ခဲ့တဲ့အတွက်သိမ်းဆီးခံရတဲ့လယ်တွေအပြင်အနီးတစ်ဝိုက်ကလယ်တွေပါပျက်စီးခဲ့ရပါတယ်။ဒေသခံလယ်သူမကြီးတဦးကတော့အစင်းစင်သူတို့ရဲ့လယ်တွေကိုသိမ်းယူခဲ့တယ်ဆိုပြီးအခုလိုပြောပါတယ
်။တိတိကျကျသိမ်းပြီးတဲ့နောက်ကိုကျမတို့က3နှစ်3ပြီးတော့သူတို့စီကိုတိစားပေးပြီးလောက်စားခဲ့ရတယ်။အဲ့လောက်စားတဲ့နောက်ပိုင်းကိုဥတည်မြင့်လက်ထက်ရောက်သွားတဲ့အချိန်ခါကျတော့ဥတည်မြင့်လက်ထက်ရောက်ပါတယ်လို့ကျမတို့နားလည်မှုမပေးခဲ့ဘူး။ပြလည်းမပြီးခဲ့ဘူး။အဲ့ကျမတို့လယ်တွေစိုက်ပြောထားတာကောက်ကြီးစပါးစိုက်ပြောသည့်အချိန်ခါမှာကျမတို့စပါးတွေကိုသူတို့ရေတွေကအတိအကျအပြည့်အစုံနှောင်လိုက်တဲ့အခါမှာကျမတို့လေတွေကိုအတိအနံတွေကိုသူတို့မျက်စားငါးတွေကစားလို့ဖြက်စီးသွားလို့ကျမတို့ကိုအတိအနံရောကျွဲ့အဖြစ်ခေါ်ပေးတာတရကကို3000ဆိုပြီးတော့3000ကနေရေကမှခ2000ကို2000ကို2000ပဲရ3000ကရေကမှခဆိုပြီးသူတို့နှုတ်သွားအဲ့ဒါတွေကိုကျမတို့တယောက်နဲ့မှဥတည်မြင့်နဲ့လည်းမတွေ့ဘူးဥမျက်ထိုးနဲ့လည်းမတွေ့ဘူးကျမတို့ကဥစောထဲနဲ့လည်းမတွေ့ဘူးခေါ်ပြီးညီလိုက်တိုင်းမင်ပေးတယ်လို့တနေရာမှမကြုံရဘူးကျမတို့အဲ့ဒီလိုနဲ့ဗလိုင်းမသိမ့်ပြီးဗလိုင်းမှကျမတို့ကတက်ပေးခဲ့ရ
အာနာပိုင်အထက်ဆင်းဆင်းကိုတိုင်ကြားခဲ့ပေမဲ့အရေးယူတာမျိုးတွေမလုပ်တဲ့အတွက်မေလေးနေ့မှာတော့တပြေကံကျေးရွာကလယ်သမား80ကျော်ပိုင်တဲ့လယ်တွေကိုပြန်လည်သိမ်းယူတဲ့အနေနဲ့လယ်သမားတွေဟာအင်းအဖြစ်လုကင်နေတဲ့ငါးကန်တွေကရေတွေကိုဖောက်ထုတ်ပစ်လိုက်ကြတယ်ဆိုပြီးလယ်သူမကြီးတို့ကဆက်ပြောပြပါတယ
်။နည်းနည်းရရကိုစပို့ပဲကျမတို့ဘသူမှခင်မစားတောင်းလို့လယ်သမားဒီမှတည်းများအားလုံးအဲ့ဒါကြောင့်မလို့ဒီရေဒီရေကိုရဖို့ရင်ခုလိုပြင်းကိုရေဖောက်ထုတ်ပတ်ခြင်းဖြစ်တယ်အဲ့ဒါကြောင့်မလို့လေရေဖောက်ထုတ်တာလဲကျမတို့မြေရဖို့ရေးပဲကျမတို့ကဒီမြေရမှလူမွေးလူရောင်းလူလိုပြောင်းလာမှာခုကကျမတို့ဘဝရှင်ရတဲ့လူဘဝကိုပေးနေရတယ်တောင်းလို့လက်မစားပြီးတော့ဖြစ်နေတယ်အဲ့ဒါကြောင့်မလို့ဒီမြေကိုရဖို့ရင်ကျမတို့ခုလိုတိုက်ထုတ်လောက်ရတာပဲ
လက်ရှိမှာတော့ငါးကန်သုံးကန်လောက်ကရေတွေကိုဖောက်ထုတ်ပစ်လိုက်ပြီးငါးတွေကိုတော့ဒီအတိုင်းပဲထားခဲ့ကြတယ်လို့ဆိုပါတယ်ကိုယ်လေပြန်ရရေးစ조사ကြသူတွေဟာလေအနားကိုကတ်တာနဲ့တရားဆွဲဆိုထောင်ချတာခံခဲ့ရတယ်ဆိုပြီးလေသူမကြီးတူကလည်းဆိုပါတယ
်။ဘုရားရတာပြောမနေကိုကန်ရကိုလေရကိုတော်ဘွားလာမှတည်းဖမ်းပြီးတော့ထောင်ရချတာဆောက်မှကြတယ်။လောက်ပြီးပါဆိုပိုက်တော့မပါဘူး။ကျမတော့မကျင်ဘူး။အဲ့ဒါကြောင့်ကိုညေကိုရကိုရဖို့ရကိုလေကျမကခုလို့ရဖတ်ခေါ်ခြင်းဖြစ်တယ်။ခုကျတော့ဒီလဲမြဲတဲ့ဝဲလဲလို့ပြောတာမဟုတ်ဘူး။ပြီးနိုင်ရောက်ပြေးထားခဲ့တယ်။
လေတွေကိုသိမ်းယူပြီးငါးကန်တွေကိုတူးဖော်တဲ့အခါမှာဘေးအနီးတစ်ဝိုက်ကလေတွေကနေကံပေါင်းတွေလှုပ်ဖို့အတွက်မြေတွေကိုတူးခဲ့တာကြောင့်အနီးတစ်ဝိုက်ကလေတွေအပါအဝင်သိမ်းယူခဲ့တဲ့လေဧကပေါင်း300ကျော်400နီးပါးလောက်ရှိတယ်ဆိုပြီးတောင်သူလေသမားတွေကဆိုပါတယ် ဒီကနေ့ငါးကန်ဖောက်လုပ်တဲ့အချိန်မှာတော့အာနာပိုင်နေလာရောက်ခြင်းမရှိခဲ့ပေမဲ့ညနေပိုင်းမှာတော့အာနာပိုင်နေကငါးကန်နေနားမှာစောင့်ကြည့်နေတယ်လို့ဒေသခံလယ်သမားတွေကလည်းအဆုအဝေးတွေနဲ့ရှိနေကြတော့မယ်လို့ဆိုပါတယ်။မတရားရဲစခန်းကိုတော့ဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ပြည်ထောင်စုလွှတ်တော်မြေယာစုံစမ်းစစ်ဆေးရေးကော်မရှင်အတွင်းရေးမှူးဦးသိန်းထွန်းကတော့မြေယာအမှုခင်းနေတဲ့ပတ်သက်လို့တိုင်စာပေါင်း 6,000 ကျော်တဲက 400 ကျော်ကိုအစိုးရဘက်ကဖြည့်ရှင်းပေးခဲ့တာကြောင့်မိုးမကြမီလယ်သမားတွေထွန်ရက်စိုက်ပျိုးနိုင်အောင်အမြန်ဆုံးဖြည့်ရှင်းပေးဖို့အတွက်လွှတ်တော်မှတင်ပြထားတယ်ဆိုပြီး VOA ကဆက်သွယ်မေးမြန်းစင်မှာပြောပြခဲ့တာပါတပ်မတော်ကတော့တပ်ပိုင်မြေဖြစ်သိမ်းဆီးထားတဲ့လယ်ယာမြေတွေတဲကလေမြေဧကပေါင်းသသိန်းကျော်ကိုပြန်လည်ဆွတ်လွတ်မှာဖြစ်ကြောင်းဖေဖော်ဝါရီလတုန်းကကြေညာထားခဲ့ပေမဲ့လည်းတက်ပိုင်မြေကိုကျူးကျော်တယ်ဆိုပြီးတရားဆွဲဆိုခံထားရတဲ့လယ်သမားတွေလည်းရာကနန်းမှာရှိနေစေဖြစ်သလိုသူတို့လယ်မြေတွေပြန်ရဖို့အတွက်စူးစမ်းခဲ့ကြတဲ့လယ်သမားအတော်များများဟာဖမ်းဆီးထောင်ချတရားဆွဲဆိုခံရမှုတွေကအခုလပိုင်းနဲ့အတွင်းမှာခက်စိတ်စိတ်ဖြစ်လာတာပါအစိုးရတက်လက်ထက်မှာပုံမှန်18ခွင့်ပြုမိမရပဲစီတန်းလှည့်လည်မှုပိုင်နဲ့ကျူးလွန်မှုအကျိုးဖြစ်စီမှုစတဲ့ပုံမှတ်တွေနဲ့လယ်သမားတွေတာမကလယ်သမားရဲ့လှုပ်ဆောင်နေသူတွေကိုပါဖမ်းဆီးထောင်ချတာတွေလုပ်ခဲ့ပါတယ်ရှင်
တော်ရှိမြတ်ညာအခုတလောနိုင်ငံတကာသတင်းတွေထဲမှာအိမ်ဖော်ကိုနှင်းပန်းနှိမ့်ဆက်တဲ့အတွက်တရားဥပဒေအရအရေးယူတဲ့သတင်းတွေကြားနေရပါတယ်မြန်မာနိုင်ငံမှာရောအိမ်ဖော်တွေကိုတရားဥပဒေနဲ့အညီဘလောက်ထိအကာအကွယ်ပေးထားပါသလဲအိမ်ဖော်တွေရဲ့ဘဝအခြေအနေလုံခြုံစိတ်ချရအောင်ဘာတွေဆောင်ရွက်သင့်တယ်လဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါသွားရရှိမှာခင်ဗျာပါဝင်ဆွေးနွေးလို့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323992994 fax number 2323992992ဖြစ်ပါတယ်။ email address ကတော့ bomis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးလေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုစင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ကျန်နေညနေခင် VOA မြန်မာပိုင်းစီစဉ်တွေကိုတရရှင်နေနားဆင်နေကြတာပါရှင်ဒီစီစဉ်ပြီးမှာ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲမှာ Asia Set 7 Jodu ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ Internet ဆံမျက်နှာမှာတိုက်ရိုက်ကြည့်ရှုမယ်ဆိုရင်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်တရင်ချင်းချုပ်ကိုမက်နန္ဒာချန်ကပြောပြမှာပါရှင်
ရုရှားလိုလာသူခွဋ်ထွက်ရေးသမားတွေပေါ်ယူကရိန်းတပ်ဖွဲ့တွေကစစ်စင်ရေးစတင်လိုက်တဲ့အချိန်မှာပဲယူကရိန်းနိုင်ငံရှေ့ပိုင်းကတပုံတွေသိမ်းပိုက်ထားတဲ့မြို့နီးမှာတောက်ကြနေကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ယူကရိန်းပြည်ထရေးဝန်ကြီးအာဆန်အီဗန်ကော့ကတော့ဆလိုဗီယန်းစ်မြို့မှာဖြစ်ခဲ့တဲ့ဒီတိုက်ပွဲအတွင်းယူကရိန်းရဟတ်ယာဉ်နှစ်စင်းကိုတပုံတွေဘက်ကပစ်ချခဲ့တာကြောင့်ယင်မှု2ဦးသေဆုံးသွားခဲ့တယ်လို့ပြောဆိုခဲ့ပါတယ်။တပုံတွေအနေနဲ့ဖမ်းဆီးထားတဲ့တစားကန်တွေကိုပြန်လွှတ်ပေးဖို့လက်နက်ချဖို့နဲ့သိမ်းပိုက်ထားတဲ့အဆောက်အုံတွေကနေဖယ်ရှားပြီးမြို့ပြပိုင်းပစ္စည်းတွေကိုနေရာတကျပြန်ထားဖို့ယူကရိန်းအစိုးရကတောင်းဆိုတဲ့ကြောင်းပြည်ထရေးဝန်ကြီးအီဗန်ကော့ကသူ့ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြထားပါတယ်တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာမြေအောက်ယထာဒဇင်းဟာတခြားယထာဒဇင်းနဲ့တိုက်မိပြီးတော့ခီးတဲ့200လောက်ဒဏ်ရာရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ဒီဒဏ်ရာရရှိသူအားလုံးကတော့စိုးရိမ်ရတဲ့အခြေအနေမှာမရှိဘူးလို့ဆိုပါတယ်။ဒီမတော်တဆမှုဟာမြို့တော်အရှေ့ပိုင်းကဆမ်ဝမ်စင်နီဘူတာယုံနီးမှာတောက်ကြနေနေကင်းပိုင်းကဖြစ်ခဲ့တာလို့လည်းတာဝန်ရှိသူတွေကပြောပါတယ်။ယထာဒဇင်းဟာဘူတာမှာယထာတဲ့တခြားယထာဒဇင်းရဲ့နောက်မီးကိုဝင်တိုက်ခဲ့တာကြောင့်လမ်းချော်သွားခဲ့တာပါ။တာဝန်ရှိသူတွေကတော့အချက်ပြတဲ့စနစ်အလုံးမလုပ်တာကြောင့်ယထာတိုက်မှုဖြစ်ခဲ့ပြီးတော့မြေအောက်ယထာတွဲနှစ်တွဲလမ်းချော်သွားခဲ့တာဖြစ်တယ်လို့ပြောဆိုပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်တွင်တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေအဖြစ်သတ်မှတ်ခံထားရတဲ့မွတ်စလင်တွေနဲ့ပတ်သက်လို့အရေးကြီးဆုံးဦးစားပေးဆောင်ရွက်ရမယ့်ကိစ္စကသူတို့နိုင်ငံသားအဖြစ်အတိမတ်ပြုဖို့ဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဗီဂျေးနမ်မီယာကပြောဆိုလိုက်ပါတယ်
။ကျေးဇူးပါနန္ဒာကြီး။ဒီညအစီအစဉ်ထုတ်လွှင့်ရေးမှူးကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Glenn Vogan Leo ဖြစ်ပါတယ်။VOA American တန်အိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင
်
This program has come to you from the Voice of America, Washington.